ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာတမ်ရော်နယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အကြတိုက်ပွဲတွေအရှိန်လျော့လာတာကြောင့်စစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ဒီလဆန်းပိုင်းလောက်ကစတင်ပြီးအစိုးရတမ်ရော်နယ် RCSS အကြဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်တောင်ပိုင်းမှာဒေသခံ 3,000 လောက်ဟာရဲရွာတွေကိုစွန့်ခွာပြီးဘုံကြီးကျောင်းတွေမှာတင်းရှောင်နေကြရတာပါ။ဒါပေမဲ့လည်းဒီရက်ပိုင်းအတွင်းမှာတိုက်ခိုက်မှုတွေလျော့ပါလာတာကြောင့်စစ်ဆောင်ပြည်သူတွေနေရပြန်နိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်။
တိုက်ပွဲဖြစ်မဲ့အချိန်ကြီးတော့ဆင်ကနေရက်တန်သွားပြီလို့ဆိုခင်တော့ဗောနော်။ဒါနေကလက်နက်တွေမကြတော့ဟာဒီနေ့နဲ့ဆိုရင်ဒီနေ့အတန်မထွက်ဘူးဆိုတော့300မြောက်ရှိသွားပြီဗောနော်။300မြောက်ဒါပေမဲ့ဟို300ဆိုတော့မနေ့တနင်္လာညတော့ဟိုဘက်အရှိရညတော့ဆိုလို့ရှိရင်မြို့ပုတ်ဝင်းချင်မှာတော့ဟိုလုံးလုံးတတိုင်းတော့ကြားရတာပေါ့နော်ဒါကတော့တစ်ခါတည်းပြစ်တဲ့အတန်လို့ကျွန်တော်ယူဆရတာပေါ့နော်ဒုက္ခတွေကကျွန်တော်ထင်တော့သုံးလေးရက်ဆိုရင်တော့ပြန်နိုင်မယ်လို့ထင်တာပဲ
စစ်ဆောင်တွေဟာကြောင်မဲမြို့နယ်ပြည်တော်စုလမ်းမကြီးရဲ့တောင်ပတ်ချမ်းကပုံငိုးနားဆောင်ဟဲကွေကွမ်းဟင်းနောင်ကွမ်းတောင်ထိပ်စတဲ့ကြီးရွာတွေကဘုံကြီးကျောင်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေကိုကူညီနေတဲ့နန်းခုံပရိုက်တာအဖွဲ့ကဦးဆိုင်ဖူးကလည်းစီရေးတိမာမှုတွေရော့သွားပြီဆိုရင်ဒုက္ခသည်တွေနေရပြန်ဖို့တိုက်တွန်းမှာဖြစ်ကြောင်းအခုလိုပြောပါတဲ့
တိုက်ပွဲတော့ညင်နေပါပြီတကယ်လို့ဒါဒီတပ်ပေါ်တော့နေပြီးတော့ထုံးစစ်မစင်ဘူးဆိုရင်တော့ဒီတိုက်ပွဲကပြီးဆုံးလို့ကျွန်တော်မှတ်ယူရအောင်ပါနော်အခုချိန်မှာတပ်ပေါ်တော့ဟိုငိုးတကြောမှာပဲရှိနေတဲ့အတွက်ဒီလူလူကြောင်းကြမှုတော့ရှိပါတယ်အဲ့ဒါကြောင့်မို့ပါနောက်ပြန်တော့တနေ့အနေနဲ့တော့ပြန်လာနိုင်မယ့်နေရာရှိရဲ့။ဘာဖြစ်လဲဆိုတော့နောက်ဆုံးတဲ့ကောင်းလာကတော့သူကပြင်သွားပြီဆိုတော့သူတို့ပြန်ဖို့နည်းနည်းတော့တိုက်တွန်းပေးရမှာပေါ့နော်။ဘာဖြစ်လို့အဲ့လိုပြောလဲဆိုတော့ဒီကိုဗစ်ကာလကြီးမှာတော့တကယ်လို့ဒါဒီအခမတင်လို့အဲ့ဒီမှာကိုဗစ် -19 တရားရောက်ရောက်ပါခဲ့တယ်ရှိတော့ဒီအရာကိုထင်းရခက်တော့မှကြောက်လို့ဒါကြောင့်မို့လို့ပြန်ခိုင်းမှဖြစ်ပါလား။
ကြောင်မဲမျိုးနယ်ကအမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကလည်းတိုက်ပွဲတွေရပ်တန့်အောင်ဆောင်ရွက်ပေးဖို့ရှမ်းပြည်နယ်အစိုးရကိုတောင်းဆိုထားကြောင်းဦးဆိုင်ထွန်းဝင်းကဆက်ပြောပါတယ်
။ကျွန်တော်တင်ပြတော့အဓိကတော့ကြောင်မဲမျိုးတင်းထဲမှာရှိတဲ့ဒီတိုက်ပွဲရှောင်တွေကိုအစိုးရရှမ်းပြည်နယ်အစိုးရနဲ့ပြက်ကြည့်မနေဘဲနဲ့ပူးညီဆောင်ရွက်ပေးနိုင်ဖို့ကျွန်တော်တို့တင်ပြထားခြင်းဖြစ်တယ်။တိုက်ပွဲငြိမ်းအေးနိုင်ဖို့ဆိုတာကဒီရှမ်းပြည်နယ်အစိုးရနဲ့နောက်ဆုံးလုံနိုင်လို့မလုံနိုင်ဘူးဆိုရင်တော့မှအာတမရတော့တင်ပြပါတမရတင်ပြပြီးတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့ချုပ်ငင်းအောင်သူ့မှာလုံနိုင်တဲ့အနေအထားရှိတာပေါ့နော်အဓိကတော့သူ့ရနေပြီးတော့လှုပ်ဆောင်ဖို့ပဲကျွန်တော်တို့တိုက်တော့တာ
ကြောင်မဲမြို့နယ်တောင်ပိုင်းမှာညင်သက်ဆပြုတ်နေချိန်မှာပဲကြောင်မဲမြို့နယ်မြောက်ဘက်ချမ်းမှာတော့တနင်္ဂနွေနေ့ကအစိုးရတပ်မတော်နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA အကြတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတိုက်ကျော်ကပြောပါတယ
်မနေ့ကတော့ဒီကျောင်းမဲမြို့နယ်ထဲကတောဆိုင်ရွာနဲ့ဘန်ခါရွာကြားမှာတော့တပ်ဖွဲ့ချီတွင်းမှုခဏလေးဖြစ်တယ်။ဆယ်မိနစ်ဝင်ကြည့်။ဒီစစ်တပ်ကဘန်ခါရွာဘက်ကနေကျွန်တော်ဒီရှိတဲ့ဘက်တောဆိုင်အထက်သာတောင်ကျောပေါ်မှာတော့ဘက်တလာတော့တပ်ဖွဲ့ချီတွင်းမှုဖြစ်တယ်။
ဒီတိုက်ပွဲမှာ TNLA ဘက်ကအထူးကြိုက်ကြဆုံးတာမရှိကြောင်းတစ်ဖက်ကအထူးအခိုက်ကိုတော့မသိရကြောင်းနဲ့အော်တိုဘာလာအတွင်းမှာတမ်ဘရော်နဲ့ TNLA အကြားတိုက်ပွဲအနည်းဆုံး၁၂ကြိမ်လောက်ဖြစ်ခဲ့ကြောင်းပြောပါတယ်။တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတိကျအတည်ပြုချက်မရသေးသလိုတမ်ဘရော်ဘက်ကသတင်းထုတ်ပြန်တာလည်းမရှိပါဘူး။ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်။